ဲ့ရပိုင်ကကုလသမဂ္ဂထွေထွေတွင်မူဂျုံဟောင်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့ကြားဖြတ်စီရင်ခံစာတစ်ခုထွက်ပေါ်ခဲ့ပါတယ်။အဲ့ဒီအစီရင်ခံစာပါအကြံပြုချက်တွေကိုဒေါက်တာစုကြည်ဦးဆောင်တဲ့ NLD အစိုးရအဖွဲ့ကကြိုဆိုခဲ့ပြီးတချို့အကြံပြုချက်တွေကိုနိုင်ငံဆိုင်ဆိုင်ကောင်တယ်ဖော်မယ်။တချို့အချက်တွေကိုလည်းဆက်ပြီးကောင်တယ်ဖော်မယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်။အဲ့ဒီချက်တွေကတစ်ချက်ဖြစ်တဲ့သတင်းမီဒီယာသမားတွေကိုဒေသတွင်သွားရောက်သတင်းရယူခွင့်ပြုရေးဆိုတဲ့အချက်လဲပါဝင်တဲ့အတွက်အဲ့ဒီချက်ကိုစတင်ကောင်တယ်ဖော်တဲ့အနေနဲ့မလ28ရက်နေ့ကဒီရင်းပြည်ပသတင်းမီဒီယာသမား18ယောက်ပါတဲ့အဖွဲ့အဖွဲ့ကိုဘူးပြီးတော့မောင်တော်ဒေသဘက်နယ်မြေချင်းနေလေးလာရင်းနဲ့သတင်းရယူဖို့စီစဉ်ဆောင်ရွက်ပေးခဲ့ပါတယ်။ဒါအပြင်အကြံပြုချက်တွေမှာဒေသတွင်းကလူတွေကိုနိုင်ငံသားစီစီရေးကိစ္စတွေဆောင်ရွက်ပေးဖို့ဒေသတွင်းစီးပွားဖွံ့ဖြိုးတိုးတက်အောင်လုပ်ပေးဖို့အချက်တွေလည်းပါဝင်ပါတယ်။လက်ရှိချိန်ဒေသတွင်းကမွတ်စလင်တိုင်းဝဲဟာ MVC ကတ်လို့ခေါ်တဲ့နိုင်ငံသားစီစစ်ခံမိသူများကင်ဆယ်ရမယ့်ကတ်ပြုလို့ခြင်းမရှိတပိတ်ပုတ်ထားတာကြောင့်အစိုးရကအခြားလုပ်ကင်ဆောင်ရွက်ရမယ့်ကိစ္စတွေအပေါ်ထိခိုက်နေတဲ့အကြောင်းခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်။
အောင်တိကြပြီဖြစ်တဲ့အတိုင်းပြီးခဲ့တဲ့2016ခုနှစ်အောက်တိုဘာလ9ရက်နေ့ကရခိုင်ပြည်နယ်မောင်းတော KI မြောက်ပိုင်းမှာမွတ်စလင်ဒေသခံတွေကအစိုးရနေသားဆောင်ရဲတပ်ဖွဲ့ကြီးကန်းပြင်ဌာနချုပ်နဲ့အခြားစခန်းတစ်ခုကိုအကြမ်းဖက်တိုက်ခိုက်ခဲ့ပါတယ်။ရဲတပ်ဖွဲ့ဝင်တွေကတိုက်ခိုက်တပ်ဖြတ်ပြီးလက်နက်တွေလည်းယူဆောင်သွားခဲ့ကြတာပါ။ဒီအခြေအနေကအစပြုပြီးနေမြေတွင်းမှာတပ်မတော်နဲ့ရဲတပ်ဖွဲ့ကနေအကြမ်းဖက်သမားတွေနှိမ်နင်းရေးဆုံးရှုံးသွားတဲ့လက်နက်တွေပြန်ရရေးအတွက်နေမြေရှင်းလင်းရေးတွေလုပ်ကင်ဆောင်ရွက်ရပါတယ်။တပြိုင်နက်တည်းနားမထွက်ရအမိန့်ထုတ်ပြန်တာတနေရာကနေတနေရာသွားလာတာတွေကိုစီစစ်တာပင်လယ်ပြင်ထွက်ငေါဖမ်းခွင့်ပိတ်တင်တာတွေကိုပါလုပ်ကင်ရပါတယ်။နေမြေရှင်းလင်းရေးစစ်ဆင်ရေးကြောင့်တပ်မတော်သားနဲ့ရဲတပ်ဖွဲ့တွေကြာဆုံးထိခိုက်ဒဏ်ရာရတဲ့ဖြစ်စဉ်တွေပေါ်ပေါက်ခဲ့သလိုဖြစ်စဉ်တွေအတွင်းတမရော်နဲ့ရဲတပ်ဖွဲ့ကလူခွင့်ရေးချိုးဖောက်မှုမျိုးစုံရှိတဲ့ဆိုတဲ့ဆွဆွဲချက်တွေလည်းကြေကြေပြန့်ပြန့်ပေါ်ပေါက်ခဲ့ပါတယ်။ဒီအတွက်ဒုသမရဦးမြင့်စွေဦးဆောင်နဲ့စုံစမ်းစစ်ဆေးရေးကော်မရှင်တရက်ဖွဲ့ပြီးလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့တမရော်နဲ့ပြည်ရေးရေးဘက်ကလည်းတခြားစုံစမ်းစစ်ဆေးတာတွေလုပ်ကင်နေပါတယ်။ဒီလိုနည်းနဲ့အခုဆိုရင်နည်းနည်းတင်းတင်းအေးချမ်းစာပြုလာပါပြီ။တမရော်ဘက်ကလည်းနည်းနည်းလေးမှစစ်ဆင်ရေးတွေမလုပ်တော့ဘူး။နည်းနည်းပြင်ပတဲ့အခြေစိုက်စခန်းတွေမှာပဲအခြေပြုတော့တယ်လို့ဆိုပါရယ်။ဒါပေမဲ့တကယ့်လက်တွေ့နေပြည်အခြေအနေကတော့အောက်တိုဘာလ9ရက်အကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်မတိုင်ခင်ကအခြေအနေမျိုးပြန်မရောက်နိုင်သေးပါဘူး။အကြောင်းကတော့မွတ်စလင်အတိုင်းဝိုင်းက MPC ကပြုလုပ်ရေးကိုတပိတ်မောက်ထားမှုအစိုးရဘက်ကလည်းအရာကိစ္စအလုံးအတွက် MPC ကလုပ်ဖို့ဖိအားပေးမှုစတဲ့အချက်တွေကြောင့်ဖြစ်ပါရယ်
။ဥပမာအဖြစ်မောင်နှောခရိုင်ပြည်မှာနေထိုင်တဲ့မွတ်စလင်အများစုဟာအရင်ကမောင်တော်နဲ့ဘူးစီတော်မျိုးပေါ်ကိုလွလွလပ်လပ်သွားလာလို့ရနိုင်တယ်လို့နေဆက်ကုံတွေအတွက်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကလည်းသွားလို့ရပါတယ်။ဒါပေမဲ့အကြမ်းဖက်မှုဖြစ်ပွားပြီးနောက်ပိုင်းအစိုးရဘက်ကနေ AVC ကကင်ဆောင်တဲ့သူတွေကိုပဲတနေရာကနေတနေရာသွားခွင့်ပေးတာတစ်ဖက်နိုင်ငံသွားခွင့်ပေးတာစတာတွေလုပ်လိုက်တဲ့အတွက်သွားရေးလာရေးခက်ခဲကုန်ပါတယ်။ AVC ကမရှိသူတွေကိုတက်ဆိုင်ရာကြေးရွာကနေထောက်ခံစာတောင်းပြီးသွားလာဖို့ခွင့်ပြုတယ်ဆိုပေမဲ့တခါသွားတဲ့ချိန်ထောက်ခံစာလိုရတဲ့အနေအထားမျိုးကြောင့်အခက်အခဲရှိနေတိုင်းရှိနေသေးတာတွေ့မြင်ရပါတယ်။အလားတူမောင်တော်ခရင်ဘက်ကမွတ်စလင်တွေရဲ့အဓိကလုပ်ငန်းတစ်ခုကဆက်လီတွေနဲ့ပင်လယ်ငါးဖမ်းထွက်ကြတာပါ။ဆက်လီပိုင်ရှင်တွေထဲမှာရခိုင်တိုင်းသားတွေရောမွတ်စလင်တွေပါပါဝင်ပေမဲ့လေလုသားအများစုကတော့မွတ်စလင်တွေပါ။အစိုးရဟာကြမ်းဖက်မှုနောက်ပိုင်းကာလတစ်ခုဆက်လီတွေနဲ့ငါးဖမ်းခွင့်ပိတ်ပင်ထားပါတယ်။နောက်ပိုင်းဆက်လီတွေကိုမှတ်ဖို့တင်လေထိုးသားတွေကိုလည်းမှတ်ဖို့တင်ပြီးခွင့်ပြုမယ်လို့ကြေညာပါတယ်။ဒါပေမဲ့ဒီလိုကြီးဒီလိုသားတွေအားလုံး AVC ကတ်ကင်ဆောင်ထားသူတွေကိုသာမှတ်ဖို့နေခွင့်ပေးမယ်လို့သတ်မှတ်လိုက်တဲ့အခါအကြမ်းဖက်မှုဖြစ်ပွားပြီးတာ6လနီးပါးကြာတဲ့အချိန်ဒီကနေ့ချိန်ထိဆက်လီတွေနဲ့ငါးဖမ်းထွက်တဲ့အဆင့်ရောက်မလာနိုင်သေးပါဘူးအကြောင်းကတော့ဒီလိုသားတွေဖြစ်တဲ့မွတ်စလင်အများစု AVC ကတ်ပြုလို့ရေးသပိတ်မောက်ထားကြပြီးသူတို့လက်ဝယ်မှာ AVC ကတ်ရှိမနေလို့ပါ
အစိုးရကတော့ AVC ကတ်လုပ်ဖို့စက်ပြီးဖိအားပေးနေသေးပါပဲမောင်တော်ခရိုင်ရဲ့ကျေးရွာတချို့မှာလက်ရှိအုပ်ချုပ်ရေးအဖွဲ့မှပါဝင်သူတွေ MVC ကတ်လုံးရမယ်မဟုတ်ရင်ထုတ်ပယ်ပြီး MVC ကတ်ရှိသူတွေနဲ့အုပ်ချုပ်ရေးအဖွဲ့တွေပြန်ဖွဲ့မယ်ဆိုပြီးအမိန့်ကြေညာချက်တွေထုတ်တာလည်းတွေ့ရပါတယ်ဒီလိုဖိအားတွေပေးတဲ့အချိန်မွတ်စလင်အများစုကြီးက MVC ကတ်မလုပ်ကြသေးပါဘူးသူတို့အပြောအရတော့ဟိုးအရင်ကသူတို့မိဘတွေလက်ထက်မှာတုံးကောက်ချိုးလို့ခေါ်တဲ့အမျိုးသားမပုံတင်တွေကန်ဆောင်ထားခဲ့တယ်နောက်ပိုင်းအဲ့ဒီကတ်တွေကိုတင်းပြီး white gun လို့ခေါ်ရင်းယာယီတပ်တွေကကပ်ပြားပြီးကန်ဆောင်ခဲ့ရတယ်။ အဲ့ဒီကတ်တွေကန်ဆောင်ထားတော့ငါနင်းနေတွင်းသွားလာခွင့်ရှိတယ်။ဘင်္ဂါဒေ့ရှ်ဘက်ကလည်းကုန်ကူးလို့ရတယ်။ငါးဖန်ထွက်လို့ရတယ်။တချိန်ကမဲပေးခွင့်လည်းရခဲ့တယ်။အခု MBC ကတ်ကတော့အဲ့ဒီလိုမတည်စားမရရတာကြောင့်မလုတ်ချင်ဘူးလို့ညှင်းဆန်နေကြတာဖြစ်ပါတယ်။တကယ်လဲမောင်းတော့ခိုင်ထဲမှာမွတ်စလင်လူဦးရေ9သိန်းခွဲနေပါတယ်မှာ MBC ကတ်လောက်ထားသူ4600ကျော်ပဲရှိနေတာပါ။မွတ်စလင်လူဦးရေရဲ့တရားခိုင်နှုတ်လောက်တောင်း MVC ကတ်လုံမထားတာတွေ့နိုင်ပါတယ်။ဒီလိုအချိန်ဒီအောက်မှာခီးသွားလာရေးနေကြားထက်ကျော်ကုန်ကူးရေးငေါဖန်းခွင့်ရရေးနဲ့အခြားသောအရေးကိစ္စအမျိုးမျိုးအတွက် MVC ကတ်လုတ်ပြီးသူတွေကိုပဲခွင့်ပြုမယ်ဆိုတဲ့အနေထားအောက်မှာအားလုံးအခက်အခဲတွေ့ကြုံကြတာဖြစ်ပါတယ်
။ဒီအတွက်အစိုးရဟာရခိုင်ပြည်နယ်မောင်နှုတ်ခရိုင်ဘက်မှာနေနေတည်ငြိမ်အေးချမ်းရေးဒေသခံတွေအလုံးလုံးကြိုင်နိုင်ပြီးစီးပွားရေးဖွံ့ဖြိုးတိုးတက်လာစေရေးစတာတွေအတွက်လက်ရှိကောက်ထဲပေါ်နေတဲ့ MVC ကပြုလို့ရစီမံကိန်းကြီးကိုအသေးချာပြန်လည်သုံးသပ်သင့်ပါတယ်။အဲ့ဒီဒေသကမွတ်စလင်တွေ MVC ကလုံလောက်အောင်တခြားနည်းလမ်းသုံးပြီးမရရအောင်ဆွဲဆောင်မလား။ဒါမှမဟုတ် MVC ကမဖြစ်မနေလို့ကိုသတ်မှတ်ထားတာကိုပြန်သုံးသပ်မှလား။တခုခုအဖြေရှာပြီးပြဿနာကိုလက်တွေ့ကျကျကောက်ထဲပေါ်သင့်ပါကြောင်းပြပြလိုက်ရပါတယ်။